ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်အနီးမှာတော့ဒီလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်အနီးမှာစစ်ပြေးဒုက္ခတွေကတထောင်ကျော်ရောက်ရှိနေပါတယ်။ဆက်ပြီးတော့လည်းစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ဒီစစ်ဆောင်ဒုက္ခတွေဟာနေရက်ကိုမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲကြောင်မဲမြို့နယ်ထဲမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေကိုအောင်မြတ်သူပြောပြပေးပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်တွေနဲ့ MNDAA ကကိုကန်တပ်တွေအကြားဒီလ3ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာပါ။ဒီတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေသခံရွာသားတထောင်ကျော်ဟာတရုတ်မြန်မာနယ်စပ်ဘက်ကိုထွက်ပြေးနေရကြောင်းစစ်ကောင်စီကတာဝန်ခံက VOA ကိုပြောပါရတယ
်။စစ်ကောင်ကတောင်းရမယ်ငါဖြစ်ဖို့။နောက်နဲ့ဘယ်လိုများလဲတော့ဖြစ်ပြီးပေါ့။ကိုရောအခုနေတဲ့ဒီတပ်တွေကဒီထူပြီးတော့ခြုံကြ။
လောလောဆယ်မှာ2016ခုနှစ်ကိုကန်စစ်ပွဲကာလကတိဆောက်ခဲ့တဲ့စစ်ဆောင်စခန်းအဆောက်အုံနေရာမှာအင်အောင်စု90ကျော်နေထိုင်ပြီးကျန်သူတွေကတော့အနီးအနားမှာတစ်ဝါနဲ့တဲထိုးနေထိုင်ကြကြောင်းပြောပါရယ်စစ်တမမှုတွေဆက်ရှိနေရာကြောင့်နေရမပြတ်နိုင်သေးပဲရေရှည်ဆက်နေရမယ်ဆိုရင်ရိခါအခက်ခဲရှိကြောင်းလည်းဆက်ပြောပါရယ်ဘော
လုံးစီတော့တော်တော်ကိုမဖြစ်တော့ဘူးဒါကလည်းကျွန်တော်ဆက်တမဖြစ်လာမလားဒီတော့ကျောင်းစင်းနဲ့အော်ဒီလိုပပံမျိုးတွေဖြစ်နေဒီပြင်ထပ်ကြည့်ပါမယ်ဆိုတာပေါ့လေနော်အဲ့ဒါဆိုပြတယ်အခုဒီချောင်းတဲ့အဖြစ်ကဒီအချင်းကြားတာတွေပြပါတော့တာဒီလို
တရုတ်မြန်မာနယ်စပ်ရောက်ဆစ်ဆောင်တွေကိုပုဂ္ဂလိကအလှူရှင်တွေကကူညီတာရှိပြီးအဖွဲ့အစည်းလိုက်ကူညီတာမျိုးတော့မရှိသေးဘူးလို့ပြောပါတယ်ပန်ဆိုင်တဲ့မုံကိုဒေသဘက်မှာဒီလဆမိုင်းကစတင်ပြီးတိုက်ပွဲတွေကြိုကြားဖြစ်ပွားနေတာပါဒီလ73ရက်နေ့ကမွန်ဂိုဒေသဘက်မှာတန်လင်မြို့ကိုဖျက်ကူးဝင်ရောက်လာတဲ့စစ်ကောင်စီတပ်ကိုဂျားပြတ်တိုက်ခတ်ခဲ့ကြောင်း MNDAA ကိုကန်တပ်ဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပေမဲ့အသေးစားအတည်ပြုချက်တော့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒေသဘက်မှာလည်း RCSS ရှမ်းတောင်တပ်ဖွဲ့နဲ့ TNLA တအန်းပလောင်တပ်ဖွဲ့တွေကြားမှာဒီလ10ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ဒေသခံတွေဟာစစ်ပေးလို့ရကိုတင်းရှောက်နေကြပါတယ်။ကျောင်းမဲမြို့နယ်ဟူးစွန်အုပ်စုပန်ဆန်ကျေးရွာကလူ100လောက်ဟာကျူရှောမြောက်ကျေးရွာကိုလာရောက်တင်းရှောင်နေကြောင်းစစ်ဆောင်ရွာသားတူကပြောပါတယ်
။ဒီမှာတော့လူ100နဲ့တယောက်ကလေးနဲ့ကလေးရောက်ပါတယ်100နဲ့တယောက်နောက်ကျ28ယောက်မိန်းမ59ယောက်ကလေးရောက်ဟာ26ယောက်လောက်ရှိရယ်။တိုက်ပွဲတော့မဖြစ်သေးဘူးဗျာ။ဒီနေ့နဲ့ဒီနေ့ဟာရွာကိုလီးလာတာလေနှစ်ဖက်စလုံးကိုဘက်ရွာလည်းစစ်ပွဲဖြစ်တယ်ဒီဘက်ရွာပေးလည်းဖြစ်တယ်လို့ဖြစ်နေတာ။
ပန်ဆန်ရွာကဆစ်ဆောင်နေရကျူရှောမြောက်ရွာကိုဒီလ15ရက်နေ့ကရောက်ခဲ့တာဖြစ်တယ်လို့ပန်းခွဲရွာကဆစ်ဆောင်တရားကျော်ဟာနန်းစော့ရွာကိုတင်းဆောင်နေရကြောင်းဆစ်ဆောင်တူကပြောပါတယ
်။အော်ကျမတို့ကပန်းခွဲကနေဆောင်ခဲ့တာပါရှင်။တနေ့ရက်နေ့ရှင်။အော်နန်းစော့စာတင်ကျောင်းပါရှင်။အာတရားနဲ့17ယောက်ရှိရရှင်
။ဆောင်တွေကိုဒေသတွင်အကူအညီပေးရေးအဖွဲ့တွေကစာနေကထောက်ပံ့ပေးတာပြီးဆောင်တဲ့စီဝါလိုအပ်တာတွေရှိနေကြောင်းလည်းဆစ်ဆောင်တွေကပြောပါတယ်။စစ်ဆောင်အများစုဟာဘုံကြီးကျောင်းနဲ့စာသင်ကျောင်းတွေမှာစုပေါင်းနေထိုင်ကြရတာကြောင့် COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုလည်းစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲတီဘောနမ်တူဂျေတီစတဲ့မြို့နယ်တွေမှာပြီးကြရလပိုင်းက RCSS ရှမ်းတောင်ပိုင်းအဖွဲ့နဲ့ SSPP ရှမ်းမြောက်ပိုင်းနဲ့ TNLA တအန်းပူပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံတွေထောင်လဲချီပြီးတင်းရှောက်နေရပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်မြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။